အခြေအကျပြန့်နှံ့နေတဲ့အီဘိုလာရောဂါဆိုတိုက်ဖျက်ဖို့ကြိုးပမ်းနေချိန်မှာပဲနောက်ထပ်ဆီယာလီယွန်းနိုင်ငံသားဆီယာဝန်နှစ်ဦးအီဘိုလာရောဂါကြောင့်သေဆုံးသွားခဲ့ကြောင်းကျန်းမာရေးတာဝန်ရှိသူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်။အီဘိုလာရောဂါကြောင့်ဆီယာလီယွန်းကဆီယာဝန်တွေသေဆုံးရတာဒါနဲ့ဆိုကိုယောက်အထိရှိသွားပြီဖြစ်ပါတယ်။အီဘိုလာရောဂါလက္ခဏာရှိနေသူတွေသေဆုံးသူတွေရဲ့ခ ဆက်နိုင်တဲ့အတွက်လည်းဝေဒနာတွေနဲ့ဆက်ဆံနေကြရတဲ့ကျန်းမာရေးလုပ်သားတွေဟာအန္တရာယ်အရှိဆုံးအခြေအနေနဲ့ရင်ဆိုင်နေကြရတာဖြစ်ပြီးယောဂကူးစက်ခံရသူကျန်းမာရေးဝန်ထမ်းတွေလည်းယာနဲ့ချီပြီးရှိနေပြီဖြစ်ပါတယ်။ဆီယာလီယွန်နိုင်ငံမြို့တော်မှာရှိတဲ့ကွန်နော့ဆေးရုံကြီးမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာသောမတ်စ်ရော်ဂျာဟာတောက်ကြနေကတည်ဆုံးခဲ့တာဖြစ်ပြီးတော့ဒေါက်တာခိုရိုမာကလည်းသူနဲ့တရက်ထဲပဲတည်ဆုံးခဲ့တာလို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ဆီယာလီယွန်နိုင်ငံမှာယောဂကူးစက်ခံရသူဆရာဝန်စုစုပေါင်း11ယောက်ရှိခဲ့ပြီးတော့တဦးကတော့ကုသပျောက်ကင်းခဲ့ပြီးနောက်တဦးကတော့ကုသမှုခံယူနေဆဲလည်းဖြစ်ပါတယ်။အခုအချိန်ထိဆိုရင်အီဘိုလာယောဂကူးစက်ခံရသူပေါင်း 18,500 အထိရှိခဲ့ပြီးတော့အများစုကတော့အနောက်အာဖရိကနိုင်ငံတွေကဖြစ်ကြတဲ့ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယာလီယွန်နိုင်ငံတွေကဖြစ်ကြပါတယ်။ဒီထဲမှာတည်ဆုံးသူဦးရေဟာ 6,200 ရှိပြီးလက်တလောကူးစက်မှုနှုန်းအမြန်ဆုံးဖြစ်နေတာကတော့ဆီယာလီယွန်နိုင်ငံဖြစ်ပါတယ်ရှင်။